စင်ကာပူနိုင်ငံမှာကိုဗစ် -19 ကရောဂါကျရောက်နေတဲ့အတွက်အခက်အခဲနဲ့သွားလာခွင့်ပိတ်ပင်ထားတာကိုနောက်ထပ်သတင်းလေးပါထပ်တိုးလိုက်တယ်လို့ဝန်ကြီးချုပ်လီရှောင်လုံးကအင်တာနက်ကပြောပါရယ်။မနေ့အင်္ဂါနေ့တရက်ထဲမှာရောဂါကူးစက်သူအသက် 1,100 ကျော်တွေ့ခဲ့လို့နိုင်ငံတကာကူးစက်ခံရသူပေါင်း 9,000 ကျော်ရှိတာမို့စင်ကာပူဟာ 8,000 အရှာနိုင်ငံတွေထဲမှာကူးစက်ခံရမှုအများဆုံးနိုင်ငံဖြစ်လာခဲ့ပါရယ်။ဒီနေ့လာနေတော့ကလည်းကူးစက်သူ 1,000 ကျော်ထပ်မံတွေ့ရှိခဲ့တာပါ။ကူးစက်သူတွေရဲ့80ရာခိုင်နှုန်းလောက်ကပြည်ပကနေလာရောက်ကြတဲ့ရွှေပြောင်းလူသားတွေဖြစ်ပြီးသူတို့ဟာအင်အားအဆောင်တွေမှာစုဝေးနေထိုင်ကြတာပါဒီလိုအင်အားအဆောင်တွေမှာနေထိုင်သူတွေကရောဂါလက္ခဏာပြသူရောမပြသူတွေကိုပါအားလုံးကိုတင်းတင်းကြပ်ကြပ်စစ်ဆေးနေတဲ့အတွက်အခုလိုကူးစက်မှုနှုန်းမြင့်တက်လာတာလို့လည်းဝန်ကြီးချုပ်လီကပြောပါတယ်ဆက်သမားတွေနေတဲ့အဆောင်တွေအတွင်းရောဂါထိတ်ချုပ်ရေးဆောင်ရွက်ထားနိုင်ပြီဖြစ်ပေမဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတွေနဲ့အကြောင်းတွေကိုမိလ၄ရက်နေ့ထိတမမို့ရောဂါကိုထိတ်ချုပ်နိုင်တဲ့အထိဆက်လက်ပိတ်ထားမှာဖြစ်တယ်လို့လည်းသူကပြောပါတယ်